ွေစီစီမတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ30ရက်မြန်မာတက္ကီ1384ခုနှစ်ကဆုံလာဇန်းတရက်စနေနေ့မျောလင့်ချင်းတန်မြန်မာစီစီများကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11623ညမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကလေးများအတွက်စံစာပုံမြင်ဟောကြားခြင်းအစီအစဉ်အင်အောင်ရေးအစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ဖြစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့
ဆံမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်ကြပါတယ်။ ဒီနေ့မင်္ဂလာနေ့တင်မှာအားလုံးစိတ်ရောကိုယ်ပါဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားကိုယ်တော်ကိုချီးမွမ်းကြရအောင်။ဘုရားသခင်ကျွန်တော်တို့ကိုကောင်းချီးပေးတဲ့နေတူးနေ့မြတ်မှာကျွန်တော်အားလုံးကစိတ်သောကတွေအားလုံးကိုဖယ်ရှားပြီးတော့ဒီနေ့ဘုရားပေးတဲ့နေ့တင်မှာကျွန်တော်အားလုံးစိတ်ရောကိုယ်ပါရှင်လန်းဝမ်းမြောက်စွာနဲ့ဘုရားရဲ့နှင့်တူမွေ့လျော်ကြရအောင်။ဒါဒီနေ့မှာဆိုရှင်ကျွန်တော်အနေနဲ့ပေးသွားမယ့်သတင်းစကားကတော့ယုံကြည်ခြင်းခြေလှမ်းယုံကြည်ခြင်းခြေလှမ်းဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ဒီယုံကြည်ခြင်းခြေလှမ်းကတော့အာဗြဟံရဲ့ယုံကြည်ခြင်းခြေလှမ်းကိုပေးသွားမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့တက်တာမှာဘယ်ကိုဘယ်လိုခြေလှမ်းလှမ်းနေသလဲ။ဘယ်ကိုဘယ်လိုခြေနှစ်မျိုးနဲ့ယက်တည်နေသလဲဆိုတာကိုကျွန်တော်တို့ကိုယ်ကျွန်တော်သိဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒီနေ့လူမျိုးနွယ်စုတွေအားလုံးကတို့ရှိတဲ့ကမ္ဘာလောကမှာပြီးခဲ့တဲ့ရက်တွေကတော့နောအေလက်ထက်ကနေမှစပြီးတော့စိုးညစ်ချင်းနေတဲ့အကြောင်းတွေကိုကြားနာခဲ့ပြီ။အဲဒီလိုစိုးညစ်တဲ့သူတွေအားလုံးတဲကနေမှဆိုရှင်ယုံကြည်ခြင်းအားဖြင့်ဘုရားသခင်ရဲ့ချစ်တော်ရာတိုင်လိုက်လျှောက်သက်ရှင်တဲ့အာဗြဟံကိုဘုရားသခင်ခေါ်တော်မူခဲ့တဲ့အကြောင်းအရာကိုဒီနေ့မှဆိုရှင်ကြည့်ရှုကြရအောင်။ယောမဩဝါဒစာခန်းကြီးလေးငယ်16မှာထို့ကြောင့်ဂရိတော်သည်ပညာတရားနှင့်စိုင်းသောအမျိုးနွယ်တို့၌ပြည့်စုံသည်တာမကအာဗြဟံဤယုံကြည်ခြင်းတရားနှင့်ဆိုင်သောသူတို့၌ပြည့်စုံလျက်အာဗြဟံဤအမျိုးနွယ်အပေါင်းတို့၌ပြည့်စုံမိအကြောင်းကျေးဇူးတော်ကြောင့်ဖြောင်းမတ်ရာသို့ရောက်စေခြင်းကယုံကြည်ခြင်းတရားသို့သာအမိပြု၍ရောက်နိုင်၏ဆိုပြီးတော့ဖော်ပြထားပါတယ်။တမန်ကျမ်းသာကဘုရားသခင်ရဲ့အံ့ဩပွေသောဖန်ဆင်းခြင်းအကြောင်းအရာနဲ့အေဒင်ဥယျာဉ်ရဲ့လှပခြင်းအကြောင်းအရာများဖြင့်စတင်ဖွင့်ဆိုထားခဲ့ပါတယ်။တို့မိမဲ့လည်းအပြစ်စတင်ဝင်ရောက်လာတဲ့ခါမှာအချိန်ကစပြီးတော့အရာအားလုံးကဘယ်ဘက်ကိုကူးပြောင်းသွားလဲအဆိုးဘက်ကိုကူးပြောင်းသွားခဲ့တယ်။ကဘာဦးကျမ်းရဲ့ပထမအခန်းကြီး12ခန်းမတိုင်မီအထိလေးလာတဲ့ခါမှာဖယားသခင်ကလူသားများကိုရေလွှမ်းမှုခြင်းအပြင်စေကြောခြင်းလူသားတို့ရဲ့မာမနထောင်လာမှုတို့ကြောင့်ဘာဗလုန်ရဲတိုင်းမှာတို့ရှင်လူသားတွေကိုအရရတ်တို့ဘာဖြစ်သွားလဲကွဲပြားစေခြင်းတို့ကိုကျွန်တော်တို့တွေးခဲ့ရပါတယ်။ကဘာကြီးကရှုပ်ထွေးနေပြီးတော့လူသားတို့ဟာလဲထိုးရှုပ်ထွေးမှုကိုမပြေနိုင်တဲ့ပြက်တရာတွေနဲ့ရင်ဆိုင်နေရတယ်။လူသားတို့ရဲ့တခုတည်းသောမျော်လင့်ချက်ကတော့ထိုးပြက်တနာကိုဘုရားသခင်ကလင်းမြန်စွာဖြည့်ရှင်းပေးဖို့ရန်ဖြစ်ပါတယ်။ဘုရားသခင်ရဲ့ကြံစီမှာတို့ရှိရင်ကြီးမားတဲ့လူမျိုးတစုအဖြစ်ဣသရေလနိုင်ငံကိုတည်ထောင်နိုင်ဖို့ရန်ထိုလူမျိုးများအပြင်ကယ်တင်ရှင်တဦးအသုံးပြုပြီးတော့ကမ္ဘာလူသားများအားလုံးကိုကောင်းချီးပေးဖို့ရန်နဲ့ကယ်တင်ရန်ဖြစ်တယ်။ပထမဦးဆုံးအနေနဲ့ဘုရားသခင်ကအာဗြဟံကိုရွေးကောက်ခဲ့တယ်။အာဗြဟံတာဣသက်နဲ့တာယာကုတ်တို့ကိုလေးစားတိုက်တဲ့ရှေးပိုးပေးများအဖြစ်ဖော်ပြထားခဲ့ပါတယ်။ထိုပုဂ္ဂိုလ်တွေကဆိုရှင်ဘုရားသခင်ရဲ့ကြီးမြတ်တဲ့လူမျိုးနွယ်တွေရဲ့ပထမဆုံးမျိုးနွယ်များဖြစ်လာခဲ့ပါတယ်လူတို့ရဲ့တက်တာမှာလည်းပြည့်စုံမှုမရှိခဲ့တာကိုတွေးကြရပါလိမ့်မယ်သူတို့မှာဆိုချင်အားနဲ့ချက်များရှိကြပါတယ်အပြစ်ကျူးလွန်ခဲ့ကြတယ်ဖယားသခင်ကိုငင်းဆန်ခဲ့ပူကြတယ်ဒါပေမဲ့လည်းဖယားသခင်ကသူတို့ကိုဆက်လက်ပြီးတော့အသုံးပြုခဲ့တယ်ထို့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတွက်ခွန်အားဖြစ်စေပါတယ်ကျွန်တော်တို့ရဲ့အမားများကြောင့်ဖယားသခင်ရဲ့အကြံစီဟာဘယ်တော့မှပြတ်မသွားပါဘူးဖယားသခင်ကအဘယ်ကြောင့်ထိုတို့လှုပ်ဆောင်တာကိုကျွန်တော်တို့အံ့ဩမိကြပါလိမ့်မယ်။ဖယားသခင်ကဘာကြောင့်ကျွန်တော်တို့နဲ့အပြန်လန်သင်းမြတ်ဖို့ရန်သူ့ကိုယ်တိုင်လှုပ်ဆောင်ခဲ့တယ်လေ။ကြီးမားတဲ့ရွေလွှမ်းမှုခြင်းကိုအဘယ်ကြောင့်နောက်တစ်ချိန်မပြုရတာလဲ။အဖြေတစ်ခုတည်းရှိပါတယ်။အဲဒါကတော့ဖယားသခင်ကသူ့ဖန်ဆင်းထားတဲ့လူသားအားလုံးကိုအမှန်တကယ်ချစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။မိတ်ဆွေကိုချစ်တယ်လို့ကျွန်တော်ကိုလည်းချစ်တယ်ကဘာသူကဘာသားအားလုံးကိုဘုရားသခင်ကချစ်တယ်เนาะဒါကြောင့်ဘုရားသခင်ကချစ်တဲ့အတွက်ကြောင့်ဤနေရာမှာမိတ်ဆွေကိုယ်တိုင်ကအာယုံပြုရမယ့်အရာတစ်ခုကတော့ယုံကြည်ခြင်းပဲဖြစ်ပါတယ်အာဗြဟံရဲ့ဖြောင်းမတ်ခဲ့တဲ့အဓိကအကြောင်းရင်းကတော့သူ့ရဲ့ယုံကြည်ခြင်းကြောင့်ဖြစ်တယ်အာဗြဟံကဆိုချင်းမိမိကိုယ်ကိုဘာကြောင့်ဘုရားသခင်ကရွေးကောက်ခဲ့သလဲဆိုတာကိုမသိခဲ့ပါဘူးမိမိရဲ့မူလနေရာကနေမှခေါ်ထုတ်ပြီးတော့ဘယ်နေရာကိုပို့ဆောင်မယ်ဆိုတာလည်းမသိခဲ့ပါဘူးသူသိတာကတော့ဘုရားသခင်ကသင့်အိမ်မှာထွက်လို့ဆိုတဲ့စကားတခွန်းသာသူသိခဲ့တယ်ထို့စကားကြောင့်ပဲသူအိမ်ကနေမှာထွက်ခွာခဲ့တယ် ဒါကြောင့်ယုံကြည်ခြင်းဆိုတာမိတ်ဆွေရဲ့ဘဝနဲ့ရင်းပြီးတော့ဖရာသခင်အပေါ်တန်တရားမဲ့အနံကိုးစားခြင်းဖြစ်တယ်မိတ်ဆွေ။ဒါကြောင့်ဓမ္မသစ်ကျမ်းမှာဆိုရှင်တမန်တော်ရှင်ဘောလူကအာဗြဟံရဲ့ယုံကြည်ခြင်းကိုဥပမာပေးပြီးတော့ထိုယုံကြည်ခြင်းတိုင်းယေရှုခရစ်တော်ပေါ်မှာယုံကြည်ယူလျက်မိမိရဲ့အသက်သခင်ကယ်တင်ပန်းရှင်ဖြင့်ကိုးစားရန်ဆိုပြီးတော့ယောမဩရစာခန်းကြီးလေးအငယ်16ကနေမှ25မှာဖော်ပြတိုက်ထွန်းထားပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ထိုကဲတို့တော်ယုံကြည်ခြင်းမျိုးမိတ်ဆွေရတို့ရှင်လှမ်းခဲ့ပြီးပြီလား။ဖခင်သခင်ကတို့ရှင်ကျွန်တော်တို့ရဲ့ယုံကြည်ကိုးစားတိုက်တော်ဖခင်ဖြစ်တယ်။ယနေ့ကျွန်တော်တို့ရဲ့ခြေလှမ်းကဘယ်ကိုလှမ်းတယ်လဲ။ကျွန်တော်တတ်တာကိုပြန်လှည့်ပြီးတော့ဆန်းစစ်ပါ။အာဗြဟံကတို့ရှင်ဖခင်သခင်ကသူ့ရဲ့စီစိန်သူ့ရဲ့ရက်ရွာသူ့ရဲ့မျိုးတွေကနေမှထွက်ဖို့ရန်အတွက်ဖခင်သခင်အမိန့်ပေးခဲ့တယ်။သူ့အနေနဲ့ယုံကြည်ခြင်းအပြင်သူထွက်ခဲ့တယ်။ယုံကြည်ခြင်းအပြင်ဖခင်သခင်နဲ့တူသူသွားလာခဲ့တယ်။သူနဲ့တူပါရှိတဲ့သူကဖခင်ပဲဖြစ်တယ်။ဒီဖခင်ကိုသူကဆိုရှင်လုံလုံလျာလျာတန်တရားမဲ့ပြီးတော့သူ့ရဲ့ဘဝတတတစ်ခုလုံးကိုအံ့နံခဲ့တယ်။ယနေ့ကျွန်တော်တို့ကလည်းဘာဖြစ်လဲ။ဒီလောကကပါခီးမှာကျွန်တော်ရှောက်လန်းနေရတဲ့ခါမှာယနေ့ကျွန်တော်တို့ကိုးကွယ်တဲ့ဖခင်သခင်တမ်းမှာကျွန်တော်ရဲ့အတ္တတစ်ခုလုံးကိုတန်တရားမဲ့ပါသွားနဲ့အံ့နံပြီးတော့ကျွန်တော်ပါလို့လေဖခင်သခင်ရဲ့အလိုတော်တိုင်းလိုက်လျှောက်တက်ခြင်းဖို့ဖခင်သခင်ကိုယုံကြည်ကိုးစားဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကြောင့်ယုံကြည်ခြင်းဟာကျွန်တော်တို့ရဲ့အသက်ပေးပါရှင်ဖြစ်တဲ့ကယ်တင်ပါရှင်ရဲ့ကိုကိုးစားဖို့ရန်အတွက်ဖြစ်တယ်။ဒါကြောင့်ယုံကြည်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်တာမှာကယ်တင်ခြင်းရဖို့ရန်အတွက်သခင်ယေရှုခရစ်တော်အားကျွန်တော်တို့ရဲ့အသက်ပေးပါရှင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဖခင်သခင်ရဲ့လက်တော်ဝယ်ဆက်ကပ်အပ်နေပြီးတော့ကျွန်တော်ရဲ့ယုံကြည်ခြင်းကိုးစားခြင်းအပြင်ရှေ့ဆက်လက်ပြီးတော့အသက်ရှင်ကြပါစို့လို့အားပေးတိုက်တွန်းနေကုန်းချုပ်ပါလေ။ဒါချစ်တော်မိတ်ဆွေများအားလုံးယနေ့ကမ္ဘာလောကမှာဖခင်သခင်ကိုယုံကြည်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်ပေးပါရှင်ကယ်တင်ရှင်ယေရှုခရစ်တော်လာတဲ့အခါမှာကျွန်တော်အားလုံးကဝမ်းပန်းတသာနဲ့ပျော်ရွှင်စွာနဲ့ကျွန်တော်တို့ရဲ့ရှောက်လန်းခဲ့တဲ့ခြေတော်ရာအတိုင်းဖခင်သခင်ကကျွန်တော်တို့ကိုသိသိတော့မှာဖြစ်တဲ့အတွက်ကြောင့်ဝမ်းပန်းတသာနဲ့ခံယူနိုင်တဲ့သာသမီများဖြစ်ဖို့ရတဲ့ယနေ့ဖရာသခင်ဘက်မှာတစ္ဆာရှိသောယုံကြည်ခြင်းနဲ့ကျွန်တော်ရဲ့တက်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖရာသခင်ကြွယ်ဝများပြတ်စွာကောင်းချီးမြတ်တော်ချီးမွမ်းပါစေ
ရှောင်းလက်တန်းတော်နေသည်နောင်ကာလဖြစ်၏ပုခေရှင်သောကာလဖြစ်ပြီးကိုတည်မှတ်သလိုအဘယ်သို့နီးမူကားကိုကိုကိုချင်တော်သူဝေကိုသမ်းမတော်သူဝါချွာတတ်သူများထောင်ရွာတော်သူများသူအသေးကိုရှုံချShe darling me oh me was da gunim bedo di pola darling me o jesus di ama ti ta ure she darling me bedo ni muga pesa di ama she do tunan jin ma she do o jen no kwa di ya choza ta di ya
အသားမြမအစီအစဉ်ကို နာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပောင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖို့ရတမန်ကျမ်းစာပုံပြလေးကတော့စကားအသွားသောဇာခရီဆိုတဲ့ပုံပြလေးပေါ့ကွယ်။တူလေးတူမလေးတို့ရေဟိုးရှိရှိတုန်းကယူရပြည်မှာဟေရုတ်မင်းကြီးစိုးစွန်တဲ့ဟေရုတ်မင်းကြီးလက်ထက်မှာဇာခရီဆိုတဲ့ရစ်ပျောဟိတ်တစ်ပါးရှိတယ်။သူစနီးရဲ့အမိကအဲလိရှဘက်လို့ခေါ်တယ်။အဲလိရှဘက်လည်းရစ်ပျောဟိတ်အနွယ်ဝင်ဖြစ်တယ်။သူတို့ဇနီးမောင်နှံဟာဖျားသခင်ရှေ့မှာသူတော်ကောင်းတွေဖြစ်တယ်။ဖျားစကားနားထောင်တယ်။ပညတ်တော်တွေကိုအမြဲလိုက်လျှောက်တယ်။ဒါပေမဲ့အဲလိရှဘက်ဟာမြုံတဲ့သူဖြစ်တယ်။သူတို့နှစ်ယောက်စလုံးအသက်ကြီးရင်ကြပြီတဲ့ကွယ်။တနေ့တော့ဇာခရီဟာဗိမာန်တော်မှာရစ်ပျောဟိတ်ဝတ်တရားကိုဆောင်ရွက်ဖို့သူတို့အဖွဲ့တာဝန်ကျတဲ့အလှည့်မှာမဲကြတဲ့အတွက်ဗိမာန်တော်ထဲမှာဝင်ပြီးနာသာပေါင်းကိုမိရှုပူဇော်ရတဲ့ကွယ်တခြားလူတွေကအပြင်မှာဆုတောင်းနေကြရတယ်ဒီအချိန်မှာကောင်းကင်တမန်တပါးဟာဇာခရီအရှိမပေါ်လာတဲ့အခါဇာခရီတွေ့တော့စိတ်တုန်လှုပ်ခြောက်ခြားသွားတဲ့ကွယ်ဒါပေမဲ့ကောင်းကင်တမန်ကဇာခရီမကြောက်နဲ့ဖျားသခင်ဟာတင်တောင်းလျှောက်တဲ့ဆုတောင်းသံကိုနားညောင်းတော်မူပြီးနားညောင်းတော်မူပြီးတင့်စနီအဲလိရှဘက်လည်းသားယတနာကိုဖွားမြင်လိုက်မယ်အဲ့ဒီသားကိုယောဟန်လို့နာမည်မဲ့ရမယ်ဒီသားဖွားမြင်လာတဲ့အတွက်သင်တို့နဲ့လူအများဝမ်းမြောက်ကြလိမ့်မယ်သူဟာထာဝရဘုရားသခင်ရှေ့မှာကြီးမြတ်တဲ့သူဖြစ်လိမ့်မယ်သူဟာတည်ရည်တည်ရက်ကိုမတောက်ဘူးမွေးကလေးကတန်ရှင်းသောဝိညာဉ်တော်နဲ့ပြည့်ဝလိမ့်မယ်မိမိဣသရေလအမျိုးတွေကိုဘုရားသခင်ထံတော်ကိုပြန်ပို့ဆောင်လိမ့်မယ်ယေရှုကိုယ်တော်ရဲ့ရှေ့တော်ပြေးဖြစ်လို့အေလိယလိုခွန်အားကြီးမယ်မနာခံတတ်တဲ့သူတွေကိုသူတော်ကောင်းတို့ရဲ့အသိပညာပေးပြီးပြန်လည်ရရှိစေမယ်ထာဝရဘုရားသခင်အတွက်အစဉ်သင့်ဖြစ်စေဖို့လူတွေကိုပြင်ဆင်ပေးမယ်လို့ဇာခရစ်ကိုပြောပြတဲ့ကွယ်ဒီလိုနဲ့ဇာခရစ်ကဒီလိုဖြစ်မှာဘယ်လိုသိနိုင်မှာလဲကျွန်ုပ်လည်းအိုးပြီကျွန်ုပ်ဇနီးလည်းအသက်ကြီးနေပါပြီလို့ကောင်းကင်တမန်ကိုပြန်ပြောတဲ့ကွယ်ကောင်းကင်တမန်ကငါဟာကောင်းကင်တမန်ဂါဗီလဖြစ်တယ်တင့်ကိုဒီသတင်းကောင်းပြောပြဖို့ဆေလွတ်လိုက်တယ်နားထောင်ပါတင်ဟာငါကိုမယုံကြည်တဲ့အတွက်ကြောင့်ဒီကိစ္စဖြစ်လာတဲ့နေ့တိုင်အောင်စကားမပြောနိုင်ဘဲအာနေလိမ့်မယ်အချိန်တန်ရင်ငါရဲ့စကားမှန်လိမ့်မယ်ဆိုပြီးဇာခရစ်ကိုပြောတဲ့ကွယ်အပြင်မှာရှိနေတဲ့လူတွေကလည်းဗိမာန်တော်ထဲမှာဇာခရီကြံ့ကြာနေတာကိုအံ့ဩနေကြတယ်။တော်တော်လေးကြာတော့ဇာခရီဟာဗိမာန်တော်ထဲကထွက်လာတဲ့အခါစကားမပြောနိုင်ဘဲလက်ရည်လက်ချေပြပြီးတော့ပြောနေတာကိုသူတို့တွေ့တဲ့အခါမှာဇာခရီဟာဗျာဒိတ်ယူပါယုံကိုမြင်ခဲ့ကြောင်းသူတို့ရိပ်မိကြတာပေါ့။ဇာခရီဟာသူ့ရဲ့တာဝန်ချိန်ပြီးဆုံးတဲ့အခါသူ့အိမ်ကိုပြန်သွားတယ်။ကာလအနည်းငယ်ကြာတဲ့အခါမှာဇာခရီရဲ့ဇနီးတဲ့ဟာကိုဝန်ရှိလာတဲ့ကွယ်ကိုဝန်ရှိလို့ငားလာမှာအဲလိရှဘက်ကသူမအမြုံဖြစ်လို့လူတွေကဲ့ရဲ့ရှုံချတာကိုဖျားသခင်ကပပျောက်စေတဲ့အတွက်ဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတဲ့ကွယ်တူလေးတူမလေးတို့ရစ်ပျောဟိတ်ဇာခရီနဲ့ဇနီးတဲ့အဲလိရှဘက်ဟာအသက်ကြီးပြီအဲလိရှဘက်လည်းအမြုံဖြစ်တဲ့အတွက်ခလေးမရနိုင်တော့ဘူးကွယ်ဒါပေမဲ့ဖျားသခင်ဟာသူတို့အတွက်အကောင်းဆုံးကုညီမစာဆောင်ရွက်ပေးခဲ့တယ်။လူတွေမတတ်နိုင်တဲ့အရာအလုံးကိုဖယားရှင်ဟာတတ်နိုင်စွမ်းနဲ့ကွ။သူ့ကိုယုံကြည်ဖို့သာလိုအပ်တယ်။ဇာခရီကမယုံကြည်တဲ့အတွက်ကြောင့်စကားမပြောနိုင်ဘဲအသွားခဲ့တယ်။ဒါပေမဲ့သူ့ဇနီးတွေကကိုဝန်ရရှိလာခဲ့တယ်။ကောင်းကင်တမန်ပြောတဲ့အတိုင်းပဲအဖြစ်အပျက်တွေဖြစ်ပြီးသွားရင်တော့ဇာခရီအတွက်ဖယားသခင်ကအကောင်းဆုံးစီစဉ်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ကလေးတို့လည်းဖျားသခင်ရဲ့နှုတ်ထွက်စကားတော်တွေကိုယုံယုံကြည်ကြည်လက်ခံပြီးစိတ်နှလုံးအကျွေးမဲ့ဆက်ကနိုင်တဲ့ကလေးတွေဖြစ်ကြပါစေကွယ်။ကလေးတို့အားလုံးကိုဖျားသခင်ကောင်းချီးပေးပါစေ
ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာစံပြရည်နှောင်းဆိုတဲ့စာအုပ်ထဲကမိခင်ဤကျမ်းမာရေးကိုထိမ့်သိမ်းထားရမည်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်။မိခင်ရဲ့ခွန်အားကိုယူရစွာထိမ့်သိမ်းထားရမယ်။သူမရဲ့တန်မိုးရှိလာတဲ့အင်အားကိုပြင်းမှန်းကြီးစွာဆောင်ရွက်ရတဲ့လုပ်ငန်းများမှာအသုံးမပြုဘဲသူမရဲ့စိုးရိမ်ကြောက်ကြမှုများနဲ့ဝန်ထုတ်များကိုနှေးပါစေရမယ်။မကြာခဏလိုပင်ခင်မွန်းတဲ့ဖြစ်ပြီးဖခင်လည်းဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့အိမ်တော်ရဲ့ကောင်းစားရေးကသူ့အားနားလဲစေလိုတဲ့လောကရန်တရားကိုသူဟာကျွမ်းကျင်စွာနားလဲခြင်းမရှိဘူး။ဝမ်းစာအတွက်လုံးပန်းနေရတဲ့အတွက်ကြောင့်စီးပွားရေးလုပ်ငန်းများစောင့်ချလုပ်ကိုင်နေရတဲ့အတွက်ကြောင့်ဖြစ်စေ။အလိုမီအရေးကြီးတဲ့အချိန်မှာသူမရဲ့ခွန်အားကိုဆုပ်ယူစေပြီးယောဂအနေများကတ်ဆွဲနေတဲ့ဝန်ထုတ်ကြီးကိုသူမအပေါ်စိုးမိုးဖိနှိပ်ထားခွင့်ကိုသူပြုလေတယ်။အင်ရှင်မအားမလိုအပ်တဲ့အာရင်ကုန်ခန်းစေတဲ့အရာဟုသမျှနဲ့ကင်းဝေးစေပြီးဖျားသခင်ပေးသနာတော်မူတဲ့ဘဝအတ္တတာကျမ်းမာခြင်းနဲ့ခွန်အားများကိုထိမ့်သိမ်းထားရန်ဆောင်ရွက်ခြင်းဟာသူမကိုယ်တိုင်နဲ့သူမအိမ်တော်သားတို့ရဲ့ကောင်းကျိုးအတွက်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူမဟာကြီးမားတဲ့အလုပ်ကိုင်ကြီးအတွက်သူမစွမ်းရည်အင်အားကိုလိုအပ်ပေးလိမ့်မယ်။အိမ်တော်ရဲ့အလင်းနဲ့မင်္ဂလာဖြစ်တဲ့အတွက်သူမဟာအိမ်တွင်လှုပ်ဆောင်တာသူမဟာအိမ်တွင်လုပ်ငန်းဆောင်တာများကိုပျော်ရွှင်စွာနဲ့ပြပြရရှိစွာဆောင်ရွက်ရန်အာအင်ပြည့်ဖြိုးစေရန်အိမ်ပြင်ပမှာအချိန်ယူပြီးကိုယ်လက်လှုပ်ရှားမှုပြုလုပ်တင်တယ်။မိခင်တို့ဟာကျမ်းမာမှုဆိုင်ရာစော်အောပြုပြင်ပေးသူများဖြစ်ရမယ်။ဖခင်ရဲ့ထာဝရအလိုတော်ကိုမိခင်အားပြည့်ပြတ်တသားဖော်ပြထားပြီးဖြစ်တယ်။သူတို့ဟာပြည့်ညတ်ထားခြင်းဖြင့်၎င်းကိုယ်တိုင်ပုံသေးအားပုံသက်တည်းအားဖြင့်၎င်းကိုယ်တိုင်ပုံသက်တည်းအားဖြင့်၎င်းကျမ်းမာရေးဆိုင်ရာစော်အောပြုပြင်သူများဖြစ်ရမယ်။ဖခင်ဟာလူသားတို့အထက်မှာစိုက်ထူထားတဲ့ရုပ်ပိုင်းဆိုင်ရာဥပဒေပြည့်ညတ်တွေကိုဘယ်အခါမှချိုးဖောက်ခြင်းမပြုပါဆိုတဲ့အခြေခံခြင်းဝတ်ပေါ်မှာသူတို့ဟာခိုင်မြဲတည်တံ့စွာခြေစုံရည်နေတင်နဲ့ပညာတော်တိုင်းလိုက်လျှောက်ကြပြီးတစ္ဆာရှိစွာခိုင်ခိုင်မြဲမြဲရည်တည်တဲ့မိခင်တွေဟာသူတို့ရဲ့ဖြောင့်မတ်တဲ့လမ်းစဉ်နဲ့သူတို့သားသမီးတွေရဲ့မြင့်မြတ်တဲ့ဇာတိတာတွေသူတို့သားသမီးတွေရဲ့မြင့်မြတ်တဲ့ဇာတိတာတွေနဲ့လောကကြီးအားသူတို့ရဲ့လင်းကိုထွန်းလင်းကြစေရန်ဖခင်သခင်ထံတော်မှစွန့်ရည်နဲ့ကျေးဇူးတော်ကိုရရှိကြမှာဖြစ်တယ်။နားဆင်ကြကြတဲ့သောတာရှင်များအားလုံးပေါ်ဖခင်ရှင်ကောင်းချီးပေးပါစေရှင်။
တ်ရှင်များရှင်ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalaewngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်။
AWR ညှော်လင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်ညှော်လင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 462 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR ညှော်လင့်ချင်းတန်ကိုအားပေးနေတဲ့သောတာရှင်များခင်ဗျာညှော်လင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။